စီးရီးယားနိုင်ငံမှာ IS သွေးကြွတွေကအစ္စလမ်ဘာသာရဲ့သာသနာဆောက်နိုင်ငံနေမြေဒီနေရာကိုသူတို့ပိုင်တဲ့နေရာလို့ကြွေးကြော်ထားတဲ့ဒေတာကနောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောတော်နောက်ခံပေးထားတဲ့တပ်ဖွဲ့ဝင်တွေတောက်ကြံတွေကပြန်ပြီးတော့တင်ယူဖို့လှုပ်ရှားနေကြပါပြီဒီနေရာမှာကျန်နေတဲ့ IS သွေးကြွတွေကိုရှင်းလင်းဖို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ဝင်တွေဆောင်ရွက်နေကြတာလို့အဲ့ဒီအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်က Twitter လူမှုကွန်ရက်ကနေတဆင့်ကြေညာခဲ့တာပါအချိန်တစ်ပတ်တွင်းမှာပဲစီးရီးယားနိုင်ငံရှေ့မြောက်ပိုင်းက IS တွေထိန်းချုပ်ထားတဲ့ဘဟုစ်ရွာဟာပြန်ပြီးတော့လွတ်လပ်မှုရှိလာလိမ့်မယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့တမှုကနေပြောခဲ့ပြီးနောက်တည့်ကြမှာပဲရှင်းလင်းရေးတွေလှုပ်ဆောင်လာတာဖြစ်ပါတယ်။တစားကံအဖြစ်ရှိနေခဲ့ကြတဲ့ထောင်နဲ့ချီတဲ့ရပ်သူရပ်သားတွေကိုဘေးလွတ်ရာကယ်ထုတ်ခဲ့ပြီး IS သွေးကြွတွေရဲ့နောက်ဆုံးခြေကုပ်စခန်းဘဟုစ်ရွာကိုရှင်းဖို့တောက်ကြနေညနေ6နာရီမှာစစ်စင်ရေးစတင်ခဲ့တယ်လို့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မူစတာဖာပလီက Twitter မှာရေးသားဖော်ပြပါတယ်ဒီစစ်စင်ရေးမှာတပ်ဖွဲ့ဝင်အင်အားတပေါင်းခွဲပါဝင်ပြီးတော့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတက်ခတ်မှုတွေနဲ့လက်နက်ကြီးတွေနဲ့ပါပါဝင်ဆွေးနွေးနေကြတာလို့စီးရီးယားဒီမိုကရက်တစ် တပ်ဖွဲ့ရဲ့အရာရှိတူက VOA ကိုပြောပါတယ်